တော်ရရှိမြခင်ဗျာတင်တိယတော်တမချန်းစီစင်မှာခရိယံတမချန်းရဲ့ဓမ္မဟောင်းချမိုင်းတဲ့ကဒန်ယေလအနာဂတ်တိကျမ်းကိုလေးလာပြီးစီးခဲ့တဲ့နောက်မှာတော့ဆက်လက်ပြီးခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းမိုင်းတဲ့ကဟေပြဲဩဝါဒစာကိုလေးလာတော်မှာဖြစ်ပါတယ်ဟေပြဲလို့တမချန်းစာမှာဖော်ပြထားတဲ့စကားဟာဟီဘရူးဆိုတဲ့အင်္ဂလိပ်စကားကိုအတံဖလဲခေါ်ထားတဲ့စကားဖြစ်ပါတယ်ဟီဘရူးဆိုတာကတော့ဂျူးလူမျိုးတွေပြောဆိုသုံးနှုန်းတဲ့ဘာသာစကားတစ်ခုဖြစ်တယ်လို့ဟီဘရူးဘာသာစကားပြောဆိုသုံးနှုန်းကြတဲ့ဂျူးတွေကိုဟီဘရူးစ်တွေလို့ခေါ်ပါတယ်။ခရိယံသမားကျမ်းမှာဖော်ပြပုံအရဆိုရင်တော့ဟေဘရဲဖြစ်ပါတယ်။ဟေဘရဲဩဝါဒစာဟာကယ်တင်ရှင်ယေရှုခရစ်တော်ရဲ့တမန်တော်ကြီးရှင်ပေါလုကဂျူးလူမျိုးခရိယံတွေဖြစ်ကြတဲ့ဟီဘရူးစ်ဟေဘရဲလူတွေစီကိုရေးသားပေးပို့ခဲ့တဲ့ဩဝါဒစာလို့ယူဆတယ်လို့အငင်းပွားနေကြတာတွေလည်းရှိကြပါတယ်။ဒီဟေဘရဲဩဝါဒစာနဲ့ပတ်သက်တဲ့အကြောင်းချင်းရာတွေကိုဟေဘရဲဩဝါဒစာလေ့လာမှုနေရာပိုင်းအဖြစ်ဒီကနေ့တင်ပြတော်တမချန်းစီစဉ်မှာဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာတင်ပြထားပါဗျာ
ဒီကနေ့အစီအစဉ်အတွက်အဖဖရာသခင်ထံမှဆုတောင်းဆက်ကတ်ကြပါစုကောင်းကင်ဘုံ၌ရှိတော်မူသောကျေးဇူးရှင်အဖထာဝရမြတ်စွာဘုရားသခင်ကိုရရှင်ပေးတော်မူသောနှုတ်ကပတ်တော်အသက်တရားစာပေများတို့ကိုကျွန်တော်တို့တင်ပြတော်တမချန်းမှတဆင့်ကိုယ်တော်ရှင်ကိုသိသူကိုယ်တော်ရှင်ကိုမသိသူကိုယ်တော်ရှင်ချစ်၍ဖန်ဆင်းတော်မူသောလူသားများအားလုံးတို့အတွေ့လေလိုင်းသမတ်တဆင့်ပြန်လေတင်ပြခွင့်ကိုကိုယ်တော်ရှင်ခွင့်ပြုတော်မူသောကြောင့်ကျေးဇူးတော်ကိုချီးမွမ်းကြပါ၏ယခုအချိန်တွင်တမဟောင်းကျမ်းများတဲ့ကဒန်ယေလအနာဂတ်ကျမ်းကြီးကိုကျွန်တော်တို့သည်ကောင်းစွာပြီးစီးခဲ့ပြီဖြစ်၍ဓမ္မသစ်ကျမ်းဖြစ်သောဟေဘရဲဩဝါဒစာကိုတစ်လှည့်လေ့လာကြပါတော်မူကိုယ်တော်ရှင်ကောင်းကြီးပေး၍ဤဟေဘရဲဩဝါဒစာသင်ခန်းစာတို့ကိုအကောင်းဆုံးအတိတ်ပဲဖွင့်ဆိုပြ၍ပြည်ပြည်ပြင်းပြင်းဖြစ်အောင်ဝိညာဉ်အနှစ်သာရများအပြည့်အဝရရှိအောင်တင်ဆက်နိုင်ခွင့်ကိုပေးသနာတော်မူပါ။အိုးကျေးဇူးရှင်အဖထာဝရမြတ်စွာဘုရားသခင်နှုတ်ကပတ်တော်သည်ကျွန်တော်တို့လူလောကသားများအတွေ့ကိုယ်တော်ရှင်ချစ်ခြင်းမေတ္တာတော်နှင့်ထာဝရအသက်ရှင်သန်ခြင်းကိုကယ်တင်ရှင်သခင်ခရစ်တော်အဖင့်ကိုတော်ချပေးသနာတော်မူခြင်းအကြောင်းကိုဖော်ပြသောစာပေဖြစ်ပါ၏ကျွန်တော်တို့အပြစ်လူပေါင်းသားတို့အတွက်နှလုံးသားစိတ်ဝိညာဉ်နှင့်ရွေးချယ်ရာတစ်ခုကြီးသောထိုအသက်လမ်းကိုကျွန်တော်တို့သည်အမှန်တကယ်တွေ့မြင်၍တည်ကြည်ငြိမ်းချမ်းစွာရှောက်လန်းနိုင်သည့်တိုင်အောင်ကိုရောရှင်ယေရှုပြုတော်မူပါဝိညာဉ်ခွန်အားကိုသွန်လောင်းတော်မူပါ။အိုးယေရှုရှင်အဖာကျွန်တော်တို့သင်သိရသောတမန်ကျမ်းအဖွဲ့ဤဘာသာပြန်ဆိုမှုကိုးကားထုံနှုံမှုတွေးခေါ်မှုအလုံးစုံတို့ကိုတန်ရှင်းသောဝိညာဉ်တော်၏ဦးဆောင်မှုအားဖြင့်သာပြုလုပ်နိုင်ဖို့ရန်ကိုရောကောင်းကြီးပေးတော်မူပါလံပြသွန်သင်တော်မူပါကျွန်တော်တို့အဖွဲ့တစ်ခုလုံးကိုကြံ့မာခြင်းခွန်အားစိတ်ရှင်လန်းချမ်းမြေ့ခြင်းမိမိတို့လှုပ်ဆောင်ရသောအလုပ်အပေါ်မှာသစ္စာနှင့်ဆောင်ရွက်နိုင်ဖို့ရန်အထိကိုတော်လံပြတော်မူပါအပြစ်တူးစရိုက်အမျိုးမျိုးမှကင်းဝေးနိုင်စေဖို့အခွင့်ကိုပေးတော်မူပါနာတော်တာဆင်းရဲရှိကြသောကိုရရှင်သာသမီများအားလုံးတို့အပေါ်မှာလေကိုတော်ကောင်းကြီးပေးခြင်းအပြင်ကာယဒုက္ခစိတ်ဒုက္ခအမျိုးမျိုးကိုခံစားရလျက်ကယ်တင်ခြင်းကြီးစုတော်ကိုခံယူနိုင်ကြဖို့စေဝိညာဉ်၌အာအင်အသစ်များကိုအပြည့်အဝခံစားရရှိနိုင်ဖို့အခွင့်များကိုပေးသနာတော်မူပါမည်အကြောင်းသာတော်ရှင်သခင်ခရစ်တော်၏မဟာနာမတော်ကိုအမိပြု၍အလွန်ယူသည်လေးမျက်ချင်းဖြင့်ဆုတောင်းအသနာတော်ခံဝန်ပါသည့်အဖဖျားအာမင်သင်သိရသောသမာကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာမိတ်ဆွေတို့ကျွန်တော်တို့ဒီကနေ့ဟေပြဲဩဝါဒစာကိုနှီးတမ်းမပြိုးခင်မှာကျွန်တော်အနေနဲ့136ခုမြောက်သောဆာလံမှနှုတ်ကပတ်တော်ကိုဆွဲလန်းလှသည်ဆာလံစီယာဒါဝိမင်းကြီးဘယ်လိုဆူဖွဲ့ခဲ့တယ်ဆိုတာကိုကြိုတင်ပြီးတော့တင်ပြခြင်းပါ रे 136ခုမြောက်သောဆာလံအငယ်33မှ40အိုးထာဝရဖျားအထုံးအဖွဲ့တော်လမ်းကိုအကျွန်ုပ်အားသွန်သင်တော်မူပါအဆုံးတိုင်အောင်လိုက်သွားပါမည်ညံကိုပြတော်မူပါတရားတော်ကိုစောင့်ပါမည်စိတ်နှလုံးအကျွင့်မဲ့စောင့်ပါမည်ပြည့်ညတ်တော်လမ်း၌အကျွန်ုပ်ကိုပူဆောင်တော်မူပါထိုလမ်းကိုနှစ်သက်ပါ၏အကျွန်ုပ်စိတ်နှလုံးကိုလောဘဘက်သို့မဟုတ်တသီခံတော်မူချက်တို့ဘက်သို့ဆွဲတော်မူပါအနတ္တကိုပမာဏမပြုတ်စေခြင်းဟာအကျွန်ုပ်မျက်စိကိုအခြားသို့လွှဲတော်မူပါလံခยีတော်၌အကျွန်ုပ်အသက်ရှင်စေတော်မူပါကိုတော်ကိုကြောက်ရွံ့သောကိုတော်ဤကျွန်၌ဗျာဒိတ်တော်ကိုတည်စေတော်မူပါအကျွန်ုပ်ကြောက်သောကဲ့ရဲ့ခြင်းကိုပယ်ပျောက်စေတော်မူပါစီရင်တော်မူချက်တို့သည်ကောင်းမွန်ကြပါ၏ပေးတော်မူသောဩဝါဒများကိုတောင့်တပါ၏ဖြောင့်မတ်ခြင်းတရားတော်အားဖြင့်အကျွန်ုပ်ကိုအသက်ရှင်စေတော်မူပါမိတ်ဆွေအပေါင်းတို့မိတ်ဆွေတို့ကြားနာခဲ့ကြရတဲ့အတိုင်းပါပဲနော်စီရင်တော်မူချက်တို့သည်အစဉ်တစိုက်ကောင်းမွန်ကြပါ၏ ုတ်ပါတယ်ကျွန်တော်ကိုဖန်ဆင်းပြုပြင်ပြီးတော့အသက်ဝိညာဉ်မှုတ်သွင်းပြီးတဲ့အဖဖျားသခင်ဟာဘလောက်ချစ်တယ်ကျွန်တော်ကိုအပြစ်တရားမှဘလောက်လွမြောက်စေခြင်းပြီးတော့သာဝရအသက်လမ်းပေါ်ကိုခေါ်တင်ခြင်းတယ်ဆိုတာကိုကျွန်တော်ဟာတင်တိရတော်တမချန်အဆက်ဆက်မှဖော်ပြခဲ့ပြီးဖြစ်ပါတယ်ဒီကနေ့ဒီအချိန်မှဆိုရင်ဖြင့်အဖဖျားသခင်ရဲ့နောက်ထပ်အထုံးအဖွဲ့တော်တစ်ခုဖြစ်တဲ့ဖြောက်မှတ်ခြင်းတရားလမ်းတစ်ခုစီကိုကျွန်တော်စတင်ရောက်ရှိလာပါပြီအဲ့ဒါကတော့ဟေဘေးဩဝါဒစာကြီးပဲဖြစ်ပါတယ်။ဒီဟေဘေးဩဝါဒစာဟာဩဝါဒစာတို့ရဲ့အရှိဆုံးအဖွင့်ဩဝါဒကြီးဖြစ်တဲ့ယောမဩဝါဒစာနဲ့တရန်တစားတဲ့ထားတိုက်လောက်အောင်အလွန်အလွန်အရေးပါအရာရောက်တဲ့ဩဝါဒစာကြီးပဲလို့ကျွန်တော်တင်ပြရတော့သမချမ်းရဲ့ဆရာကြီးဒေါက်တာဂျေဗန်န်မက်ဂီဟာသူ့ရဲ့အမြင်ကိုဖော်ပြထားခဲ့ပါတယ်။ဟုတ်ပါတယ်။အခုလို့တရန်တစားတဲ့ဂုံပြုတ်တိုက်တဲ့ဟေဘေးခေါ်ဂျူးလူမျိုးခရစ်ယာန်ယုံကြည်သူတို့အဖို့ဩဝါဒပြုတဲ့စာဆောင်ရေယောမဩဝါဒလို့အမည်တွင်နဲ့ဟေဘေးဂျူးတို့ကိုကျွံပြုတ်ဆိုးမိုးထားသူယောမအင်ပါယာကယုံကြည်သူတပါးအမျိုးသားတို့ကိုရည်စူးတဲ့ဩဝါဒရေအဲ့ဒီဩဝါဒကြီးနှစ်ခုတို့ဟာဖြင့်အဖဖျားသခင်သည်ရွေးကောက်တော်မူသောဂျူးလူမျိုးတို့အတွက်ကယ်တင်ရှင်ဖြစ်တယ်လို့ကဘာတစ်ခုမိသားစုဖြစ်တဲ့လူသားအလုံးအတွက်ကိုလေကယ်တင်ရှင်ပင်ဖြစ်တော်မူတဲ့အကြောင်းကိုသက်သေတည်နေစေတယ်လို့ကျွန်တော်ဆိုချင်ပါတယ်ဒီအချက်ကိုဒီဩဝါဒစာရဲ့ဤဒန်းမှာတကူးတကန့်ကျွန်တော်တင်ပြပြောဆိုရတာဟာလေအကြောင်းရှိနေပါ रे ဟေဘေးဩဝါဒစာဆိုတဲ့ဩဝါဒစာကြီးကိုရှေးအချိန်ကာလအတော်ကြာကြာတုန်းကအနောက်တိုင်းနိုင်ငံအသင်းတော်တချို့တွေဟာမသိမသာရှောင်ဖယ်ထားကြတယ်မကြိုက်ကြဘူးဆိုတာကိုတမိုင်းမှာတအံ့တဩပြန်ပြီးတွေ့ရလို့ဖြစ်ပါ रे ဟုတ်ပါ रे ယုံကြည်သူအနောက်တိုင်းသားအသင်းတော်ကြီးတွေဟာရွေးကောက်တော်မူသောလူမျိုးတော်ရဲ့ရွေးကောက်ခံရခြင်းတော်ဝင်လူမျိုးတော်ဖြစ်ရခြင်းဆိုတဲ့ဖျားပေးအခွင့်အရေးတွေကိုမိမိတို့အသင်းတော်ရဲ့မူပိုင်တွေလို့လှုပ်ချင်တဲ့ယုံကြည်ခြင်းအရာမှတောင်မှကိုယ်ဇာတိစိတ်အတွေးအခေါ်နဲ့ဝိညာဉ်ရေးအမြင်တွေကိုအတင်းပြောင်းပြီးတော့အင်မတန်သေးသိမ်သောမနာလိုစိတ်တွေမွေးခဲ့ကြလို့ပဲဖြစ်ပါလေလူမျိုးတော်နဲ့သက်ဆိုင်တဲ့သီးသန့်ဂရိတော်တွေဗျာဒိတ်တော်တွေကိုသီးသန့်မထားနိုင်ဘူးမရှုစိတ်နိုင်ကြဘူးဒါနဲ့ပဲဒီလူမျိုးတော်အတွက်ဗျာဒိတ်တော်တွေပြင်းရင်တွေဟာတို့ယုံကြည်သူအသင်းတော်ဆိုရက်ခရစ်တော်နောက်လိုက်တွေအတွက်ဖြစ်တယ်ဆိုပြီးတော့အတင်းအတိတ်ပဲပြန်ဝိညာဉ်ရေးအတွေ့အခေါ်သစ်တွေနဲ့အစာပလာတွေသွတ်သွင်းပြီးတော့အသင်းတော်ခံယူချက်ကိုတစ်ဖက်သက်ချမှတ်ကြတယ်အဲ့ဒီလိုနဲ့ပဲအသင်းတော်သမိုင်းတကွေမှဆိုရင်အင်မတန်အယုတ်ဆိုးအကြီးတန်းစွာနဲ့ဂျူးဆိုတာကိုတောက်မှမုံတီးဆက်ဆုပ်ယွံရှာမှုတွေဂျူးဆန့်ကျင်ရေးသဘောတရားတွေဝင်သွားတဲ့အထိဖြစ်ခဲ့ကြဘူးတယ်ဆိုတာကိုကျွန်တော်တို့အံ့ဩပွေပြန်ပြီးတော့သမိုင်းစာမျက်နှာတွေမှတွေ့မြင်ရပါတယ်မစ္စရီအပေါင်းတို့အခုဟေဘေးဩဝါဒစာကြီးဟာအဲ့ဒီလိုသိမ်ပြင်းတဲ့အတွေ့အခေါ်တွေကိုအမှန်သို့ရောက်စေအောင်ညွှန်ပြသွားပါလိမ့်မယ်။ယုံကြည်သူခရိယန်တယောက်ဘလောက်ပဲဖြစ်လာလာဟေဘေးသို့မဟုတ်ဂျူးဣသရီလဟာဂျူးဣသရီလပဲ။ဘယ်လူမျိုးမဆိုခရိယန်ဖြစ်တာနဲ့ပဲသူ့ရဲ့ဇာတိမျိုးရိုးဟာပျောက်ပြတ်မသွားရပါဘူး။တစ်ချိန်တည်းမှာတင်အဲ့ဒီလိုခရစ်တော်၌ယုံကြည်ပြီးဆိုတာနဲ့လေဘယ်လူမျိုးပဲဖြစ်ဖြစ်အဲ့ဒီလူဟာခရစ်တော်တည်းဟုသောဥကောင်းတော်၌တွေ့ဆက်ထားသောအသင်းတော်မှအပါအဝင်ဖြစ်ရစမြေပဲ။ကောင်းကင်နိုင်ငံတော်အမွေကိုခံယူဖို့စီရန်ကိုရရှိစမြေပဲဆိုရကိုကျွန်တော်နားလည်ထားကြမှာဖြစ်ပါလေ။ဒီကနေ့ဒီအချိန်မှဆိုရင်အဖဖျားသခင်ဟာဂျူးရေတပါအမျိုးသားရေဆိုပြီးတော့မခွဲလူသားတိုင်းတို့ကိုသူ့ရဲ့နာမတော်အတွက်ရွေးကောက်ခေါ်ယူနေပါလေ။ကယ်တင်ခြင်းတရားဆိုရကိုလက်ခံယုံကြည်ဖို့သူစီရင်ပေးထားပါလေ။အဲ့ဒီတို့ရဲ့စီရင်တော်မူခြင်းတွေနဲ့ပတ်သက်လို့ကျွန်တော်တို့ဘသူမှအတိအကျမသိနိုင်တဲ့အချိန်သူစိတ်ကြိုက်ကာလအချိန်စိတ်လာမယ်ဆိုရင်တော့သူဟာအသင်းတော်ကိုသိမ်းဆဲမယ်လို့ကျွန်တော်တင်သိရတော့သမာကျန်ဟာယုံကြည်ထားပါတယ်ပြီးနောက်မှမှဣသရေလလူမျိုးတော်နဲ့ပတ်သက်တဲ့ဗျာဒိတ်အနာဂတ်တွေအတိုင်းဣသရေလသမိုင်းဤကုန်းပိုင်းတွေကိုစီရင်သွားလိမ့်အောင်မယ်ပြီးတဲ့နောက်ကတ်ကာလကုံဆုံးခြင်းတရားစီရင်ခြင်းနိုင်ငံတော်မြေပေါ်မှာတည်ထောင်ခြင်းဆိုရက်ကောင်းကင်နိုင်ငံတော်ရဲ့အစီအစဉ်တွေကိုသူ့ရဲ့အလိုတော်နဲ့အညီသူလှုပ်သွားမှသာဖြစ်ပါလေမိတ်ဆွေအပေါင်းတို့အဲ့ဒီအချိန်ကာလတွေမှာဣသရီလအတွက်သီးသန့်ဗျာဒိတ်တော်တွေကိုပြည့်စုံမှဖြစ်တယ်လို့အဲ့ဒီအချိန်ကာလမှာဣသရီလကိုဗဟုပြုတဲ့စစ်ပွဲကြီးတွေကတ်ကာလရဲ့ယုံရင်ဆန်ခတ်ဖြစ်မှုကြီးတွေတရားစီရင်မှုကြီးတွေမှာကြတော့လေအခြားသောလူအမျိုးမျိုးတို့အကျုံးဝင်ကြရမှာပဲဆိုတာကိုလေကျွန်တော်တို့ဟာပူပူနွေ့နွေ့သာရှိသေးတဲ့ဒံယေလအနာဂတ်ကျမ်းကြီးအပါအဝင်အနာဂတ်ကျမ်းတွေတိုင်းမှာတွေ့ရပြီးသားဖြစ်ပါလေကောင်းပါပြီနောက်ထပ်စဉ်းစားရန်ရှိနေတာကတော့ဟေဘေးဩဝါဒကိုမြည်သူရေးသည်နီးဆိုတဲ့အချက်ဖြစ်ပါလေ အဲ့ဒီဟေပြေဩဝါဒစာကိုဘသူရေးတယ်ဆိုတဲ့ပြဿနာဟာဘသူကမှယတိပြက်ပြောလို့မရဘဲဖြစ်နေပါတယ်ဓမ္မစာပေလောကမှာလိတ်ခဲတင်းလင်းပြဿနာကြီးပဲလို့ကျွန်တော်ဆိုချင်ပါတယ်အတော်ကြာကြာတုန်းကဆိုရင်ဒီကျမ်းဟာတမန်တော်ကြီးရှင်ပေါလုရဲ့လက်ရာပဲဆိုပြီးတော့အင်္ဂလိပ်တမန်ကျမ်းစာ Revised Version တို့လို့ကျမ်းကြီးတွေဟာရှင်ပေါလုစီရင်ရေးသားပေးပို့သောဟေပြေဩဝါဒစာဆိုပြီးတော့နဖူးစည်းတက်ခဲ့ကြတာကိုတွေ့ရဘူးပါတယ်ဒါမဲ့နောက်ပိုင်းမှာအငင်းအခုန်တွေဖြစ်လာပြီးတော့အဲ့ဒီကျမ်းစာအသင်ကြီးများတို့ကိုယ်တိုင်ဟာအဲ့ဒီလိုခေါင်းစည်းထိုးထားတာကိုပြန်ရုပ်သိမ်းပြီးတော့ယေသူဘသူဆိုတာမထည့်တော့ဘဲနဲ့ဟေပြဲဩဝါဒစာဆိုပြီးရိုးရိုးကလေးပဲပြောင်းလဲလိုက်တာကိုဆက်ပြီးတွေ့ရပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာတမန်ကျမ်းစာတမိုင်းကိုသိစိတ်ဝင်စားတဲ့ကျွန်တော်တို့မူရင်းစာရေးဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီဟာလေးရှင်ပေါလုပဲရေးခဲ့လိုက်မယ်ဆိုတဲ့ရှင်ပေါလုရဲ့ဘက်တော်သားတစ်ယောက်ဖြစ်ခဲ့ပူပါတယ်သူရဲ့ဘွဲယူစာရန်ပြုစုတော့လေတက္ကသူចောင်းသားဘွားတော်ကပြောတာပါတက္ကသူမှာဘွဲယူစာရန်ပြုစုတဲ့အချိန်အခါမှာလေရှင်ပေါလုဟာဟေပြဲဩဝါဒကိုယေသူအဖြစ်ဇောင်းပေးပြီးတော့စာရန်မှာထည့်သွင်းဖော်ပြခဲ့ဘူးတယ်လို့ဆိုပါတယ်ဒါပေမဲ့တဖြည်းဖြည်းအသက်ကြီးရင်လာတဲ့အခါကျတော့ငငယ်တုန်းကလို့သိပ်ပြီးတော့စိတ်မတင်းတော့ဘူးဘဲလူလက်နဲ့ရေးရေးနောက်ဆုံးဝိညာဉ်တော်ကသာအတီးပြုတ်ပြီးနှုတ်ကပတ်တော်ထဲမှာထည့်သွင်းစီတာဖြစ်တဲ့အတွက်ကြောင့်ပေါလုမဟုတ်လေဘာမှမဖြစ်ရှင်လုကာပေတရုယောဟန်ဘသူပဲရေးရည်အဖဖျားသခင်အမိန့်တော်၌ဖြစ်ပေါ်ခဲ့သောဟေပြဲဩဝါဒစာဆိုရကတာမှန်ကန်တယ်လို့ပဲပြောင်းလဲခံယူလိုက်ကြောင်းတင်ပြထားပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုယေသူဘသူဆိုရကိုမပြောနိုင်ဘဲနဲ့တီရှိနေတာကိုကဟေပြဲဩဝါဒဒီဟုသောကြံကြီးအတွေ့ထူးခြားသောဂုံတူးဝိသေသတစ်ခုပဲလို့ကျွန်တော်တို့အလေးအနက်ခံယူနိုင်ကြပါတယ်နောက်တစ်ခုကတော့ဒီကျမ်းကြီးကိုဘယ်နှစ်ခုနှစ်မှရေးသားတယ်ဆိုတာကိုလေအတိအကျမသိရပြန်ဘူးလို့သမိုင်းမှာဆိုပါတယ်တချို့က AD 80သို့မဟုတ် AD 90ခုနှစ်လောက်ဆိုပြီးတော့ခန့်မှန်းကြပါတယ်တနည်းအားဖြင့်ခရစ်တော်ကောင်းကင်ဘုံကိုပြန်တက်ကြွသွားပြီးတော့နှစ်ပေါင်း60လောက်အကြာမှရေးတယ်လို့ခန့်မှန်းကြပါတယ်ဒီနေရာမှာကတော့အဲ့ဒီလို AD 80ခုနှစ်တော့မဖြစ်နိုင်ဘူးAD 90ခုနှစ်မတိုင်ခင်မှာသာဒီကျမ်းကြီးရေးသားပြီးစီးခဲ့ခြင်းဖြစ်ရလိမ့်မယ်လို့ကျွန်တော်တင်ပြရသောသမာကျမ်းအဖွဲ့နဲ့တကွသူတည်တည်တော်တော်များများကယုံကြည်ကြပြီးတော့အကျိုးအကြောင်းလေးပို့ပြီးတော့အဲ့ဒီလိုတွေးမှသာခိုင်လုံတယ်လို့ကျွန်တော်ဆိုချင်ပါတယ်ဟုတ်ပါတယ်ဒီကျမ်းကြီးကိုရေးသားပြုစုနေရတဲ့အချိန်မှာပြုစုနေတဲ့အချိန်မှာယေရုရှလင်မြို့တော်မှာဗိမာန်တော်ကြီးဟာအခိုင်အမာတည်ဆဲပဲဖြစ်တယ်ဆိုတာကိုကျမ်းရဲ့စာအသွားအလာတို့အရာကျွန်တော်တွေ့ရပါတယ်ကျမ်းရဲ့အစအနများအရာသတိပြုမိနိုင်ပါ रे ဒီအချက်ဟာဒီကျမ်းကို AD 90မတိုင်ခင်မှသာရေးခြင်းဆိုတဲ့အဖြေကိုတညတညွတ်သေးပေးနေတယ်လို့ကျွန်တော်ဆိုချင်ပါ रे ဘာဖြစ်လို့လဲဆိုတော့ AD 90ပြည့်နှစ်မှာဆိုရင်ယောမအာနာရှင်တိုက်တယ်ဆိုတဲ့ပုဂ္ဂိုလ်ကြီးဟာယောမတမဟာကြီးတွေနဲ့ယေရုရှလင်မြို့တော်ကိုချီတက်လာပြီးတော့ယေရုရှလင်ဗိမာန်တော်ကြီးကိုဖြိုချဖျက်ဆီးပစ်ခဲ့တယ်ဆိုတဲ့တမိုင်းဖြစ်စဉ်တို့ရှိနေတဲ့အတွေ့ပဲဖြစ်ပါ रे အဲ့ဒီအချိန် AD 90လွန်မှတာရေးတယ်ဆိုရင်လေရှင်ပေါလုတို့ဘယ်နည်းနဲ့မှမဖြစ်နိုင်တော့ပြန်ပါဘူးသူဟာအဲ့ဒီအချိန်မတိုင်ခင်မှာကလေးကယောမအာနာရှင်နီရိုရဲ့ခေတ်မှာသေပြစ်ဒဏ်ကိုကြခံခဲ့ရပြီးတော့ဘုန်းတော်ဝင်စားခဲ့ပြီလို့ပဲဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်ကဏိဒန်းပြူလိုက်ကလေးကယောမဩဝါဒနဲ့ဒီဟေပြဲဩဝါဒစာကြီးကိုဥပမာဆောင်ပြထားတယ်ဆိုတော့အဲ့ဒီထိတ်တန်းဩဝါဒစာကြီးနှစ်ဆောင်တို့ရဲ့ချင်ရှားသောအမှတ်တညာတွေကိုလည်းဆက်ပြီးတော့ရှင်ပြန်ပြသဖို့သင့်မယ်လို့ကျွန်တော်တွေးမိပါတယ်။တခြားမဟုတ်ပါဘူး။ဓမ္မပညာရှင်ကူလရီဆိုတဲ့ပုဂ္ဂိုလ်ကြီးရဲ့အဆိုအရယောမဩဝါဒစာဟာခရစ်ယာန်ယုံကြည်ခြင်း၏အရေးကြီးပုံကိုအဓိကဖော်ပြထားတယ်။အခုဟေပြဲဩဝါဒစာကျတော့ခရစ်ယာန်ယုံကြည်ခြင်း၏ကြီးမြတ်ခြင်းဆိုတာကိုပို့ပြီးတော့ဦးစားပေးဖော်ပြသွားလိမ့်မယ်လို့တင်ပြထားပါတယ်။မှန်ပါတယ်။အဲ့ဒီအနှစ်သာရသဘောဟာဒီကျမ်းတလျှောက်မှာအစဉ်ပေါ်လွင်ထင်ရှားနေစေတယ်လို့ကျွန်တော်ဆိုချင်ပါ रे တစုံတစ်ခုသောနှိုင်းရှင်ချက်ပေါ်လာတိုင်းယုံကြည်ခြင်းဟာသာပို့ပြီးတော့ကောင်းမွန်တယ်ကယ်တင်ရှင်သခင်ခရစ်တော်ပေးထားတဲ့ကယ်တင်ခြင်းကြီးစုတော်ကိုခံယူခြင်းဟာသာလျင်ပို့မို့ပြီးတော့မုံမြတ်တယ်ကြီးမြတ်တယ်ဆိုရက်ဘက်တယ်လို့ဖော်ပြထားတဲ့သာလွန်ကောင်းမွန်မှုနဲ့အစဉ်မြင့်မှုကိုဒီကျမ်းထဲမှာအကျဉ်း73ကျဉ်းသုံးဆွဲထားတာကိုလေ့လာနိုင်ပါ रे ဂျာလောဂျာဂုံစုဆိုရက်တွန်အားပေးထားတဲ့ဝေါ်ဟာရမျိုးကို73ကျင့်ဖော်ပြထားတာတွေ့ရပါတယ်။ပြေဝစုံလင်ခြင်းကိုကိုစားပြုထားတဲ့ဝေါ်ဟာရအကျင့်15ကျင့်ဖော်ပြထားတာကိုလည်းဆက်လက်တွေ့မြင်ရပါတယ်။မိတ်ဆွေအပေါင်းတို့ အဲ့ဒီလိုသားလွန်ကောင်းမွန်တဲ့လမ်းဆိုတာကိုအဓိကညွှန်ပြနိုင်တဲ့ကျမ်းကျက်နှစ်ခုကိုကျွန်တော်ရွေးထုတ်ပြီးတော့ဒီဩဘာရကျမ်းကြီးရဲ့အဓိကလမ်းညွှန်ချက်များအဖြစ်ကြိုတင်တင်ပြထားနှင်ခြင်းပါ रे ပထမတစ်ချက်ကတော့ဟေပြဲဩဘာရစာအခန်းကြီး3အငယ်1ဖြစ်ပါ रे ထို့သို့ဖြစ်ရင်ကောင်းကင်ဘုံနှင့်ဆက်ဆိုင်သောခေါ်ဖိတ်တော်မူခြင်းကျေးဇူးကိုခံရတော်သူတန်ရှင်းသောညီအကိုတို့ငါတို့ဝန်ခံသောတမန်တော်နှင့်ယေပရောဟိတ်မင်းဒီဟုသောယေရှု၏အကြောင်းကိုစိတ်စိတ်ဆင်ခြင်ကြလော့တဲ့ဒုတိယတစ်ချက်ကတော့ဟေပြဲဩဝါဒစာအခန်းကြီး7အငယ်1မှ3အတွင်းမှဖော်ပြထားသောအချက်များဖြစ်ပါ रे ထို့ကြောင့်ဤမြလောက်များစွာသောတက်သည့်အပေါင်းတို့သည်ငါတို့ကိုဝိုင်းရံလျက်ရှိကြသည်ဖြစ်၍ငါတို့သည်ခတ်သိမ်းသောဝန်တို့ကို၎င်းနှောက်ရက်တက်သောဒုစရိုက်ကို၎င်းပယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းတုံးတိုင်သို့ရောက်ခြင်းဟာအာမလျော့ပဲပြေးကြကုန်အံ့။ယုံကြည်ခြင်းကိုအစဦးစီရင်၍စုံလင်စေတော်မူသောသခင်ယေရှုကိုစိတ်စီထောက်ရှုကြကုန်အံ့။ထိုသခင်သည်မိမိရှိ၌ထားသောဝမ်းမြောက်ခြင်းအကြောင်းကြောင့်ရှက်ကြောက်သောအရာကိုမမှတ်ဖဲလက်ဝါးကတ်တိုင်၌ခံပြီးမှဖျားသခင်ဤပလင်တော်လက်ရာပဲ၌ထိုင်နေတော်မူ၏။အပြစ်ရှိသောသူတို့လက်တွင်ထိုမျှလောက်ကြီးစွာသောစီတာနှောက်ရက်ခြင်းကိုခံတော်မူသောသခင်ကိုထောက်ရှုဆင်ခြင်သောအပြင်အာလျော့စိတ်ပြည့်ခြင်းနှင့်ကင်းလွတ်အံ့သောငါကြိုးစားကြလော့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်မိတ်ဆွေတို့ဟာဒီဟေပြဲဩဝါဒစာကြီးကိုလေ့လာကြရမှာဒီတိုက်တွန်းတောင်းဆိုချက်လမ်းကြောင်းနဲ့အညီစိုက်လိုက်မတ်တက်လေ့လာစီးပူးနိုင်ကြမည်ဆိုရင်အဖဖခင်ရဲ့ကျေးဇူးတော်များကိုပြေဝစုံလင်စွာခံယူနိုင်ကြလိမ့်မယ်လို့ကျွန်တော်အလေးအနက်တင်ပြနှင်ခြင်းပါ रे မိတ်ဆွေအပေါင်းတို့ခမညာဟေပြဲဩဝါဒစာဟာတမန်တော်ကြီးရှင်ပေါလုများရေးခဲ့ခြင်းဖြစ်လိမ့်မလားဆိုပြီးတော့အများကြီးတွေးတောဆင်ခြင်နိုင်စရာအချက်တွေကိုလည်းဗဟုသုတရရှိနိုင်အောင်လို့ခံယူပွဲအချက်တွေအချို့ကိုကျွန်တော်အနေနဲ့ဒီအပိုင်းမှာတင်ပြခြင်းပါ रे ဒီဟေပြဲဩဝါဒစာဟာတမန်တော်ကြီးရဲ့မူအဖြစ်ငါပေါ်လူဆိုပြီးတော့မဖော်ပြဘဲထားခဲ့ပေမယ့်သူဟာအကျဉ်းခံနေရသူဖြစ်တယ်။ရောမမျိုးတော်ကြီးတည်ရှိတဲ့အီတလီနိုင်ငံကနေဒီစာကိုပေးပို့လိုက်ခြင်းဖြစ်တယ်။သူနဲ့အတူတိမောသေဆိုတဲ့တမန်တော်ကလေးတပါးလည်းရှိနေတယ်ဆိုတာဒီကိုဖော်ပြထားပါတယ်။ဒါ리고တစ်အချက်အဖြစ်စာရေးသူဟာအကျဉ်းခံနေရတဲ့သဘောမျိုးကိုအခန်းကြီး30ရဲ့အငယ်34နဲ့35မှာအခုလိုတွေ့မြင်နိုင်ပါတယ်။ထို့အခါတင်တို့သည်အကျဉ်းခံရသောသူတို့အတွက်ကြောင့်ကျင်နာသောစိတ်ရှိရသည်သာမကကိုပစ္စည်းဥစ္စာများကိုသူတပားလူယူဖြစ်စည်းတော်လေကိုသုံးเสียဖို့ကောင်းကင်ဘုံ၌သာ၍မြတ်သောအမြဲတည်သောဗန္တာရှိသည်ကိုသိ၍လူယူဖြစ်စည်းခြင်းကိုဝမ်းမြောက်သောစိတ်နှင့်ဝန်ခံကြ၏ထို့ကြောင့်ကြီးစွာသောအကျိုးနှင့်ရှင်သောတင်တို့၏ရဲရင်ခြင်းစိတ်ကိုမစွန့်ကြနှင့်ဖျားသခင်အလိုတော်ကိုဆောင်ပြီးမှတတိတော်အတိုင်းအကျိုးကိုရမည်အကြောင်းသီးခံခြင်းစိတ်ရှိရမည်တဲ့နှစ်အချက်အဖြစ်နဲ့ကတော့ဟေပြဲဩဝါဒစာဆရာဟာအီတလီနိုင်ငံသို့မဟုတ်ရောမမြို့မှရေးလိုက်ခြင်းဖြစ်တယ်။သူနဲ့အတူတပည့်တော်တိမောသေလည်းရှိနေတယ်ဆိုတာကိုတော့ဟေပြဲဩဝါဒစာရဲ့ဏိဂုံးဖော်ပြချက်တွေဟာသက်သေပြနေပါတယ်။ဟေပြဲဩဝါဒစာအခန်းကြီး7အငယ်22မှ25အဆုံးအထိညီအကိုတို့ငါသည်အကျဉ်းအားဖြင့်ရေးထား၍ကြားလိုက်သောဤဆုံးမခြင်းဩဝါဒစကားကိုသီးခံမည်အကြောင်းငါသည်သင်တို့ကိုနှိုးဆော်တောင်းပန်၏ငါတို့ညီတိမောသေကိုအခြားသို့လွှတ်လိုက်သည့်အရာကိုသိမှကြားလော့သူသည်မကြာမမြင့်မီရောက်ရင်ငါသည်သူနှင့်အတူလာ၍သင်တို့ကိုတွေ့မြင်လိမ့်မည်သင်တို့ကိုအုပ်သောသူအပေါင်းတို့ကို၎င်းတန်ရှင်းသူအပေါင်းတို့ကို၎င်းနှုတ်ဆက်ကြလော့ဣတလိပြည်သူပြည်သားတို့သည်သင်တို့ကိုနှုတ်ဆက်ကြ၏သင်တို့အပေါင်း၌ကျေးဇူးတော်ရှိစေသတည်းအာမင်တဲ့ဒါရေမကသေးပါဘူးတမန်တော်ကြီးရှင်ပေတရုဟာရှင်ပေါလုကိုချီးမွမ်းထောမနာပြုတဲ့နေရာမှာဒီဟေပြဲဩဝါဒကိုရှင်ပေါလုရေးပြီးတကယ်သို့ထင်မြင်ယူဆခြင်းစပွဲဖြစ်ခဲ့တယ်လို့ကျွန်တော်ဆိုချင်ပါတယ်ဟုတ်ပါတယ်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်14ကနေ16အတွင်းမှာပြန်ပြီးတော့ကြည့်စီချင်ပါတယ်ထိုသို့မျောလင့်ခြင်းရှိသောကြောင့်ချစ်သူတို့တင်တို့သည်အပြစ်အညစ်အကြေးနှင့်ကင်းစင်၍အဘဲအပြစ်မှမပါဘဲရှေ့တော်သို့ငြိမ်ဝတ်စွာရောက်မည်အကြောင်းကြိုးစားအားထုတ်ကြလော့ငါတို့ချစ်သောညီပေါလုသည်မိမိခံရသောဉာဏ်ပညာအတိုင်းတင်တို့အားရေး၍ပေးလိုက်သောစာ၌၎င်းသူသည်ဤအရာများကိုပြော၍စီရင်သောဩဝါဒစာရှိသမျှတို့၌၎င်း ပါသည်နှင့်အညီငါတို့သခင်ဖျားသီးခံတော်မူခြင်းသည်ကဲတင်မီအကြောင်းဖြစ်သည်ဟုမှတ်ကြလောထိုစားတို့၌ခက်ခဲသောအရာအချို့ရှိ၏မတတ်သောသူတည်ကြည်ခြင်းမရှိသောသူတို့သည်ထိုအရာမှဆ၍ကျွင်းသောကျန်းစာ၏အ내ကိုမှောက်လှမ်း၍ကိုကိုကိုဖြစ်စည်းတတ်ကြ၏တဲ့သင်သိရသောသမာကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာဒီအချက်တွေကိုကျွန်တော်ကပေါင်းစုပြီးတင်ပြနေရတာဟာရှင်ပေါလုရေးတယ်ဆိုပြီးတော့ကျွန်တော်ကအဆိုတင်ခြင်းလို့အရှင်းမဟုတ်ပါဘူးမိတ်ဆွေတော်တတ်ရှင်တို့အနေနဲ့စဉ်းစားခြင်းစရာအချက်လက်တွေကိုဘ ഹു တုတအဖြစ်ကြွယ်ကြွယ်ဝဝခံယူစီခြင်းလို့ပဲဖြစ်ပါတယ်ဘယ်လိုပဲပြောပြောအခုဟေဘရဲဩဝါဒစာဟာအဆင့်မြင့် Greek စာပေနဲ့ရေးသားထားခြင်းဖြစ်တယ်ရှင်ပေါလုဟာ Greek ဟေလသနဲ့အလွန်ကျွမ်းကျင်တဲ့အတွက်သူရေးတာဖြစ်နိုင်ပါတယ်သူ့ရဲ့အခြေခံရေးထုံးအတိုင်းပဲအသင်းတော်တို့ရဲ့ခံယူချက်ကိုအရင်ဖော်ပြပြီးမှလက်တွေ့သဘောတရားတွေကိုနောက်ပိုင်းမှဆက်လက်ဖော်ပြသွားပြီမေသူ့ရဲ့အမည်နာမကိုဒီကျမ်းထဲမှာအရှင်းဖော်ပြတာမိတ်ဆက်အခန်းကဏ္ဍတွေမပါဝင်တဲ့အတွက်ကြောင့်သူမဖြစ်နိုင်ဘူးလို့ John Calvin, Martin Luther စတဲ့သာသနာခေါင်းဆောင်ကြီးတွေကအစအတော်များများသောပုဂ္ဂိုလ်တွေဟာခံယူကြတဲ့အကြောင်းကိုကျွန်တော်ဒီအပိုင်းမှာဖြည့်ဆွတ်တင်ပြလိုက်ပါရစေမိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာအလွန်ထေဝါခညာချင်းရှိတဲ့ဟေဘရဲဩဝါဒစာကြီးနဲ့ပတ်သက်ပြီးတော့ဓမ္မပညာရှင်ကြီးတွေဖြစ်တဲ့ William Pettingill, Schuyler English, Sir Robert Anderson, Campbell Morgan စတဲ့ပုဂ္ဂိုလ်ကြီးတွေဟာအလွန်ကောင်းမွန်တဲ့မှတ်ချက်များချထားပြီးခဲ့ကြပါတယ်။ William Pettingill ဆိုတဲ့ပုဂ္ဂိုလ်ကြီးက Simple Studies in Hebrew ဆိုတဲ့စာအုပ်ထဲမှာသူ့ရဲ့တွက်ဆမှုအရအာရန်ကနေမောရှိအထိနှစ်ပေါင်းအနည်းဆုံး2500မောရှိကနေမာလခိအထိနှစ်ပေါင်း1100အဲ့ဒီနှစ်ပေါင်း3600သောကာလအတွင်းမှာဗျာဒိတ်တော်ရီအနာဂတ်တွင်နဲ့အဖဖျားသခင်ဟာလူလောကကိုလွှမ်းခြုံပေးထားတယ်ဆက်သွယ်မှုပြုခဲ့တယ်ပြီးနောက်ဂျာကာလနှစ်ပေါင်း400အတွင်းမှာတခါပြန်ပြီးတော့အသံပလန်တွေတိတ်ဆိတ်သွားခဲ့တယ်အဲ့ဒီနောက်အချိန်ကာလပြည့်စုံတဲ့အခါမှာအဖဖျားသခင်ဟာသူ့ရဲ့သားတော်ကိုဆီလွတ်ပေးလိုက်တဲ့အချိန်အတိတ်ကာလအချိန်နှစ်ပေါင်း4000အတွင်းစောင့်ဆိုင်းခဲ့ရတဲ့မရေရာမသေးချာမှုတွေအကုန်လုံးတို့ဟာသားတော်ကြောင့်ပြေဝဆုံလင်သွားခဲ့ရတယ်။ဒီအချက်ကိုဟေဘရဲဩဝါဒစာအဖြစ်အရှင်းလင်းအပြတ်သားဆုံးခန်းစားထိတွေ့ရပါတယ်ဆိုပြီးတော့ချီးကျူးထောမနာပြုထားခဲ့ပါတယ်။ Schuyler English ဆိုတဲ့ပုဂ္ဂိုလ်ကြီးကတော့ဟေဘရဲဩဝါဒစာဟာဓမ္မသစ်ကျမ်းတွေထဲမှာထိတ်တန့်ကြံ့ကြီးဖြစ်တယ်။ခရစ်ယာန်ယုံကြည်ခြင်းရဲ့အခြေခံခံယူချက်အဂိကိယမူဝါဒတွေကိုဒီကျမ်းဟာဖော်ပြပေးရင်တည်းမကသေးပဲနဲ့အလျံပေသောအတွေးအခေါ်များကိုပြုစုပေးတယ်။သူ့ရဲ့စာပေအထုံးအဖွဲ့တို့ဟာလေအဆင့်မြင့်သလောက်အလွန်လှပထဲဝါတယ်။သူ့ကိုဖတ်ရှုရခြင်းအပြင်လေမိုးကောင်းကင်နဲ့ထိတွေ့ရပြီးတဲ့သူဖြစ်တယ်။သူ့ကိုအလေးအနက်လေ့လာရခြင်းဟာဝိညာဏအဟာရကိုမိန်ရှက်စွာခံယူရတယ်လို့ပဲ။သူ့အဆုံးအမတွေကိုစူးစမ်းပြီးလိုက်နာရင်ရင်ကျက်တဲ့ယုံကြည်သူလူသားကြီးဖြစ်လာအောင်လို့သမာတရားရဲ့သစ္စာတွေကိုပို့ပြီးတော့မြင်ရစေလိမ့်မယ်။နောက်ဆုံးကျတော့ခရစ်တော်ကိုယ်တော်တိုင်ကိုဖူးတွေ့ရသလိုပါပဲ။ဒါကြောင့်မလို့ဓမ္မသုတေပီကြီး Schuyler English ကနေပြီးတော့ Hebrew ဩဝါဒစာဟာအလွန်ပြည့်ဝစုံလင်သောကျမ်းကြီးတစုလို့ချီးမွမ်းထောမနာပြုထားပါရဲ့။ဒါအပြင်ဓမ္မသစ်ကျမ်းတွေထဲမှာကယ်တင်ရှင်သခင်ခရစ်တော်ကိုယေဘုဟိမင်းကြီးအဖြစ် Hebrew ဩဝါဒစာတစ်ခုတည်းမှာသာလျှင်ဖော်ကျူထားတယ်။တဟခရစ်တော်ရဲ့မြင့်မြတ်ခြင်းနဲ့အတူမဟာဘုံတကူတော်ကိုဖွင့်ဆိုပေးထားတာနဲ့အတူတူပဲဖြစ်ပါလေ။ဘုရားသခင်ဤသားတော်သည်လူသားတိအဖြစ်၌ယခုမခံယူထားတော့ပေမယ့်လူသမိုင်းကြီးတစ်ခုလုံးအတွက်ပြုတော်မူသောဂျေစုတော်ကိုဟေဘရဲဩဝါဒစာအဖြစ်ထင်ရှားပေါ်လွင်စေပါれဆိုပြီးတော့သူကဆက်လက်ဖော်ပြပေးခဲ့ပါれ။ Sir Robert Anderson ဆိုတဲ့ပုဂ္ဂိုလ်ကြီးကြတော့ဟေဘရဲဩဝါဒစာနဲ့တကွနှုတ်ကပတ်တော်ကနေတဆင့်အမြဲထင်ရှားစွာသတိပေးနေတာ၄ရှိပါတယ်။အဲ့ဒါတွေကတော့ခရစ်တော်သည်မှန်သောစပြည့်ຫນွေပင်ဖြစ်၍ရွေးကောက်တော်မူသောလူမျိုးတော်သည်တန်လွင်ပင်နှင့်တူသည်။အဖဖျားသခင်သည်မိမိလူမျိုးတော်ကိုရွေးကောက်တဲ့အချိန်ကနေစပြီးတော့တက္ကာလကုံဆုံးချိန်တိုင်အောင်ဘယ်သောခါမှစွန့်ပစ်လိမ့်မည်မဟုတ်ဆိုတဲ့သစ္စာတရားကိုသိနာလေဖို့လိုသည်ဆိုပြီးတော့ဖော်ပြပေးလိုက်ပါတယ်။တခါကျွန်တော်တို့သင်သိရသောသမာကျမ်းကမကြာခဏကိုးကားနေကြဆရာကြီးဖြစ်တဲ့ Campbell Morgan ရဲ့အယူအဆကတော့ခရစ်တော်ကယ်တင်ရှင်ကိုလူသားသူရဲကောင်းကြီးတယောက်အဖြစ်သာစံသတ်မှန်ပြီးတော့လူအမြင်လူအတွေ့တွေနဲ့သာသမိုင်းကပြီးတင်ကြတာတွေကိုမြင်တွေ့နေရတယ်။ဒါဟာအလွန်ကြီးမားတဲ့ဘုရားသခင်ကိုစော်ကားမှုကြီးပဲ။ သူ့ရဲ့ဖျားသခင်ဖြစ်တော်မူခြင်းဘုံတကိုကြည်မာခြင်းအသရေနှင့်ပြည့်စုံခြင်းတို့ကိုဟေပြဲဩဝါဒစာဟာအကောင်းဆုံးဖော်ပြသွားမှာဖြစ်ပါလေဆိုပြီးတော့ God's last word to men ဆိုတဲ့စာအုပ်မှာမိတ်ဆက်ပေးထားတာကိုတွေ့မြင်နိုင်ပါလေဟုတ်ပါတယ်မိတ်ဆွေအပေါင်းတို့နှုတ်ကပတ်တော်ကိုလေ့လာစီးပူးတဲ့နေရာမှာဆူတောင်းပြီးတော့ဝိညာဉ်တော်လမ်းပြခြင်းကိုခံယူဖို့ဆရာဟာအဓိကကြလာတော်လူအချက်ဖြစ်ပါလေရှင်ယောဟန်ခရစ်ဝင်ကျမ်းမှာကယ်တင်ရှင်ကိုယ်တော်တိုင်ဘယ်လိုမိန့်မှာခဲ့သလဲဆိုတာကိုကျွန်တော်တို့မေ့လို့မရနိုင်ပါဘူးရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး16အငယ်7နှစ်မှ15အတွင်မှာပြန်ပြီးတော့ကြည်ပါသင်တို့အားငါပြောစရာစကားအများရှိတော်လေသင်တို့သည်ယခုမခံနိုင်ကြတမန်တရားနှင့်ပြည့်စုံသောထိုဝိညာဉ်တော်သည်ရောက်လာသောအခါတမန်တရားကိုသင်တို့အားအကျွမ်းမဲ့သွန်သင်ပြသလိမ့်မည်ထိုဝိညာဉ်တော်သည်ကိုယ်အလိုအလျောက်ဟောပြောမည်မဟုတ်ကြားသမျှတို့ကိုဟောပြောလိမ့်မည်။နောင်လာလတန်သောအရာတို့ကိုလည်းသင်တို့အားဖော်ပြလိမ့်မည်။ထိုသူသည်ငါဘုန်းကိုထင်ရှားစေလိမ့်မည်။အကြောင်းမူကားငါနှင့်ဆက်ဆိုင်သောအရာကိုယူ၍သင်တို့အားဖော်ပြလိမ့်မည်။ခမည်းတော်နှင့်ဆက်ဆိုင်သမျှသည်ငါနှင့်ဆက်ဆိုင်၏။ထို့ကြောင့်ငါနှင့်ဆက်ဆိုင်သောအရာကိုယူ၍သင်တို့အားဖော်ပြလိမ့်မည်ဟုငါပြောဆို၏တဲ့။ဒါကြောင့်မလို့အခုကျွန်တော်ဆက်လက်လေ့လာဖို့ရှိနေတဲ့ဟေဘရဲဩဝါဒစာကြီးကိုစိတ်ဝိညာဉ်တကားများကိုဖွင့်၍စောင့်စားနားဆင်ကြပါစို့။အဖဖျားသခင်ဘာဒီကိုဖော်ပြမေ၊တွင်တင်ပေးမေ၊စေခိုင်းမေ၊ဩဝါဒပြုမေဆိုတာတွေကိုနှိမ့်ချသောစိတ်နဲ့ခံယူပြီးတော့အသက်တာများကိုအသက်တည်ဆောက်ကြပါစို့
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်တင်ပြတော်တမချန်းစီစဉ်မှာခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဘရဲဩဝါဒစာအခန်းကြီး၁အခန်းငယ်၁ကနေအခန်းငယ်၃အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့။